ပြည်သူ့လွတ်တော်ကလက်မခံပဲပယ်ချထားတဲ့အချိုးအကျကိုစားပြုစနစ်လို့ခေါ်တဲ့ပြည်ယာစနစ်ကိုအမျိုးသားလွတ်တော်ကိုယ်စားလှယ်တွေကိုရွေးချယ်ဖို့အမျိုးသားလွတ်တော်ကဒီကနေ့အတည်ပြုလိုက်ပါတယ်။တိုင်းနယ်ပြည်နယ်တွေအားလုံးမှာကျင့်သုံးဖို့အတည်ပြုခဲ့တာလည်းဖြစ်ပါတယ်။ရခိုင်ကျင့်သုံးခဲ့တဲ့ FPTP လို့ခေါ်တဲ့နိုင်သူအကုံယူစနစ်အတိုင်းရွေးကောက်ပွဲကျင်းပဖို့အတွက်လွတ်တော်ကိုယ်စားလှယ်ဥယျာဉ်အများဆုံးရှိတဲ့ပြည်သူ့လွတ်တော်ကဆုံးဖြတ်ထားတာကိုအမျိုးသားလွတ်တော်ကဘာကြောင့်ပြည်ယာစနစ်နဲ့အမျိုးသားလွတ်တော်ကိုယ်စားလှယ်တွေကိုရွေးချယ်ဖို့အတည်ပြုရသလဲဆိုတဲ့မိကုန်တွေလည်းထွက်ပေါ်နေပါတယ်။အခုလိုမျိုးသားလွှတ်တော်ကပြည်ယာစနစ်သုံးပြီးအမျိုးသားလွှတ်တော်ကိုယ်စားလှယ်တွေကိုရွေးချယ်ဖို့ဆုံးဖြတ်တာဟာ2008ဖွဲ့စည်းပုံအခြေခံဥပဒေနဲ့ဆန့်ကျင်နေတယ်လို့တရားလွှတ်တော်ရှင်းနေဦးကိုနီကပြောပါတယ်
။မျိုးသားလွှတ်တော်ကိုပြည်ယာစနစ်နဲ့ရွေးကောက်တင်မြောက်မယ်လို့ပြောရင်အဲ့ဒီဆုံးဖြတ်ချက်ဟာလက်ရှိဖွဲ့စည်းပုံအခြေခံဥပဒေနဲ့ဆန့်ကျင်နေတယ်။လက်ရှိ2008ဖွဲ့စည်းပုံအခြေခံဥပဒေဟာ FPTP လို့ခေါ်တဲ့နိုင်သူအကုံယူရွေးကောက်ပွဲစနစ်ကိုအခြေခံပြီးရေးထားတဲ့ဖွဲ့စည်းပုံဖြစ်တယ်
။လက်ရှိ2008ဖွဲ့စည်းပုံအခြေခံဥပဒေအရအမျိုးသားလွှတ်တော်ကိုယ်စားလှယ်တွေရွေးချယ်တဲ့အခါမှာတိုင်းဒေသကြီးနဲ့ပြည်နယ်တွေမှာ12ဦးစီအချိုးအကျရွေးချယ်ရတာဖြစ်ပါတယ်။သို့တော်လည်းပြည်အစနစ်ကိုကျင့်သုံးပြီးအမျိုးသားလွှတ်တော်ကိုယ်စားလှယ်တွေကိုရွေးချယ်တဲ့အခါမှာပါတီကိုယ်သားမဲပေးရမှာဖြစ်တဲ့အတွက်ပြည်သူတဦးချင်းစီရဲ့ရွေးကောက်တင်မြောက်ပိုင်ခွင့်ပျောက်ဆုံးသွားမှာဖြစ်တယ်လို့လည်းဥပဒေပညာရှင်တွေကထောက်ပြကြပါတယ်။လက်ရှိဖွဲ့စည်းပုံအခြေခံဥပဒေကိုမပြင်ဆင်မဲနဲ့အမျိုးသားလွှတ်တော်နဲ့ပြည်သူ့လွှတ်တော်မှာသာမကပဲပြည်နယ်နဲ့တိုင်းလွှတ်တော်တွေမှာပါရွေးချယ်လို့မရဘူးလို့ရှင့်နေဦးကိုနီကပြောပါတယ်
။ပုံမှန်38အခြေခံမှုအခန်း1မှာနိုင်ငံသားတိုင်းအရွေးခံနိုင်တယ်နိုင်ငံသားတိုင်းမဲပေးနိုင်တယ်လို့ရေးထားတယ်။အဲ့တော့နိုင်ငံသားတိုင်းပါတီဝင်စီဖြစ်စေမဝင်စီဖြစ်စေဝင်အရွေးခံနိုင်တယ်လို့38ကရေးထားတယ်။အလားတူပဲပုံမှန်369အခန်း1နိုင်ငံသားများအခွင့်အရေးပါလဲပဲထို့နည်း၎င်းမဲနိုင်ငံသားတွေဟာဝင်အရွေးခံနိုင်တယ်မဲပေးနိုင်တယ်လို့ရေးထားပါတယ်။နိုင်ငံသားတိုင်းရွေးကောက်တင်မြောက်ခံနိုင်တယ်လို့ဒီဖွဲ့စည်းပုံချေဥပဒေကလက်ခံထားတယ်။အတိအမဲကအဲ့ဒါ FPTP 92အကုံယူစနစ်ကိုဦးတည်တဲ့ပြဋ္ဌာန်းချက်ကြီးပဲ။အခုအမျိုးသားလွတ်တော်ကိုရွေးတဲ့အခါမှာ PR စနစ်နဲ့ရွေးမယ်ဆိုရင် PR စနစ်ကိုသွားမယ်ဆိုရင်တတိပုဂ္ဂလအနေနဲ့ဝင်လို့မရတော့ဘူး။ပါတီအနေနဲ့ပဲလာမယ်။တော့ပါတီတွေကိုမဲပေးမယ်ပါတီတွေရတဲ့ယာနုံအတိုင်းကိုယ်စားလှယ်ကိုခတ်မယ်အဲ့တော့ကျွန်တော်ပြောချင်တာက PR စနစ်ကိုသုံးမယ်ဆိုရင်ဟောဒီလက်ရှိ2008ဖွဲ့စည်းပုံအခြေခံဥပဒေကိုမပြင်မဲနဲ့ပြည်သူ့လွတ်တော်မှလည်းသုံးလို့မရဘူးအမျိုးသားလွတ်တော်မှလည်းသုံးလို့မရဘူးပြည်နယ်တိုင်းလွတ်တော်မှလည်းသုံးလို့မရဘူ
းပြည်သူ့လွတ်တော်ဟာဖွဲ့စည်းပုံဆိုင်ရာခုံရုံးရဲ့အဆုံးဖြတ်ကိုရယူပြီးရခိုင်ကျင့်သုံးခဲ့တဲ့နိုင်သူအကုံယူ FPTP စနစ်အတိုင်းကျင့်သုံးဖို့ဆုံးဖြတ်ထားတာဖြစ်တဲ့အတွက်ကြောင့်ဒါဟာလွတ်တော်နှစ်ရက်လုံးနဲ့သက်ဆိုင်တယ်လို့ရှင်းနေဦးအောင်သိန်းက RFI ကိုပြောပါတယ်
။ PR စနစ်နဲ့ပတ်သက်ပြီးတော့ဖွဲ့စည်းပုံဆိုင်ရာခုံရယ်လေဖွဲ့စည်းပုံဥပဒေနဲ့မညီဘူးဆိုယူဆိုရခုံရောင်းနေပြီးတော့တပယ်ချတဲ့လူကန်ဆယ်လုပ်ထားတဲ့ဆိုတာသူချင်ညာပြီးပြီပဲ။အဲ့ဒါကိုခင်ဗျသူ့ရဲ့ out စနစ်နဲ့ဒုသလွတ်တော်ကတရားကိုကျင့်သုံးမယ်ဆိုတာဖြတ်ဖွဲ့စည်းပုံနဲ့ဆန့်ကျင်တာပဲဘယ်လိုလုပ်ခင်ဗျလွတ်တော်ကဒီပြုလို့ရမယ်ဒုသလွတ်တော်ကရောသူပြန်တည်ပြုလို့မရဘူးပြဒါခဏရှင်းပြောရင်ဖွဲ့စည်းပုံဆိုင်ရာခုံရုံးကိုပြင်ပြီးတော့အစိုးရယူထားတာပြည်သူ့လွှတ်တော်ကပြည်သူ့လွှတ်တော်ကအဲ့ဒါအဲ့ပြည်အရုပ်ပယ်ပလိုက်တာအဲ့လိုပယ်လိုက်ထားပါလေနဲ့ဒီဖွဲ့စည်းပုံဆိုင်ရာခုံရုံးကနေပြီးတော့ဒီဟာဖွဲ့စည်းပုံနဲ့မညီဘူးလို့ဆုံးဖြတ်ထားတဲ့ဟာကိုခင်ဗျားဒီလူသားလွှတ်တော်ကအဲ့ဒါကိုအတည်ပြုလဲဆိုရင်တရားရုံးနဲ့ပတ်သက်တဲ့ကိစ္စသဘောမျိုးဖြစ်လို့ရှိရင် contempt of court တောင်ပြင်နိုင်တယ်တရားရုံးကမတိလေးစားလုပ်ပြဆိုတာကိုပြင်နိုင်တယ်တော့ဒါဖွဲ့စည်းပုံခုံရုံးကိုပြင်ပြီးတော့အစိုးရယူထားပြီးတဲ့အကြောင်းအရာကိစ္စဖြစ်တယ်အဲ့ဒါလွှတ်တော်တရားလုံးအားလုံးကအကျုံးဝင်တယ
်အမျိုးသားလွှတ်တော်ကပြည်အစနစ်ကျင့်သုံးမယ်ဆိုရင်ပြည်အောင်စုလွှတ်တော်ရဲ့အဆုံးဖြတ်ကိုရယူရမှာဖြစ်တဲ့အတွက်အမျိုးသားလွှတ်တော်ရဲ့ဆုံးဖြတ်ချက်တစ်ခုတည်းနဲ့ပြည်အစနစ်ကျင့်သုံးဖို့ဖြစ်လာမှာမဟုတ်ဘူးလို့တရားရုံးချုပ်ရှင့်နေဦးတန်းမောင်ကပြောပါတယ
်လွှတ်တော်မှာကျွန်တော်ထင်တယ်ဟိုဘက်ဒီဘက်အပြန်အလှန်မေးကြလိမ့်မယ်ထင်ပါရဲ့မေးပြီးတော့ပြည်အောင်စုလွှတ်တော်မှာဗိုလ်တင်လုပ်လိမ့်မယ်ထင်ပါတယ်အခြေခံဥပဒေအရတော့အဲ့လိုပြည်အောင်စုလွှတ်တော်မှာဗိုလ်တင်လုပ်ရမယ်အကယ်လို့အားလုံးကတညီတညွတ်တဲ့သဘောတူတယ်ဆိုရင်တော့တမျိုးပေါ့ဗျာအဲ့တော့ကန့်ကွက်တဲ့လူတွေသဘောထားမတူတဲ့လူတွေရှင်တော့အပြန်အလှန်ဆွေးနွေးပြီးတော့အဲ့ဒီမှာထပ်ပြီးတော့မဲဆန္ဒခွဲရလိမ့်မယ်ကြာဒါမှအတီးဖြစ်မယ်ခင်ဗျဟိုဒီကိစ္စဒါအသေးအဖွဲကိစ္စပဲမဟုတ်ဘူးလို့ကျွန်တော်ယူဆတယ်အခြေခံဥပဒေရဲ့ပင်မတိုင်အထိကိုထိရဲ့ကိစ္စဖြစ်တဲ့အတွက်ဒါလွယ်လွယ်လေးနဲ့တော့ဒီတစ်ဖက်ထဲနဲ့တော့ဖြစ်တော့ဘူးလို့ကျွန်တော်တို့ရိုးရိုးသားသားပဲယူဆပါတယ်ဗျာ
လက်ရှိချိန်မှာတော့ပြည်သူ့လွှတ်တော်ကရခိုင်ကျင့်သုံးခဲ့တဲ့အတိုင်းနိုင်သူအကုံယူ FPTP စနစ်နဲ့ဆက်လက်ကျင့်သုံးဖို့ဆုံးဖြတ်ထားပြီးအမျိုးသားလွှတ်တော်က PR စနစ်ကိုရွေးချယ်အတည်ပြုလိုက်တဲ့အတွက်ကြောင့်ရွေးကောက်ပွဲစနစ်နဲ့ပတ်သက်ပြီးလွှတ်တော်နှစ်ရက်ဟာတမျိုးစီဖြစ်နေတာလည်းဖြစ်ပါတယ်ခင်ဗျာ